ပြီးခဲ့တဲ့3နှစ်ကရန်ကုန်မြို့မင်္ဂလာတုံမြို့နယ်မှာဖမ်းဆီးမိခဲ့တဲ့ဒေါ်လာတန်း100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့မူရစီဝါတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူ10ဦးကိုရန်ကုန်မြောက်ပိုင်းခံတရားရုံးကဆွဲချက်တင်ဖို့အမိန့်ချမှတ်လိုက်ပါတယ်။3နှစ်အတွင်းလုံခြုံပေါင်း90ကျော်ချင်းစုစစ်ဆေးခဲ့ပြီးအခုလိုဆွဲချက်တင်လိုက်တာပါ။မွေးစေဝါမှုတွေကိုထိထိရောက်ရောက်ကင်တွယ်ဖို့မြမအစိုးရကပြောဆိုထားပေမဲ့တကယ်တမ်းအမှုတွေစစ်ဆေးအရေးယူရမှာနှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့တရားလွှတ်တော်ရှင်တွေတူကသုံးသပ်ပါတယ်ကိုသိန်းထိုင်ဦးကပြောပြပါမယ်
။2015ခုနှစ်ဇူလိုင်လကမင်္ဂလာတုံမြို့နယ်ဇီကဘာဝင်းအတွင်းမှာရှိတဲ့တာမီနယ်စီဆိုင်ဘေးဖြတ်ထားတဲ့ဂုံဒီကားတစ်စင်းပေါ်မှာ PNH89 ရင်းနဲ့ထည့်ထားတဲ့ WY စိတ်ကြွဆွေးပြား269သိန်းကိုမင်္ဂလာတုံရဲစခန်းကတာဝန်ရှိသူတွေတွေ့ခဲ့ကြပါတယ်။ကလပ်ပေါင်းစည်းမြန်မာငွေ133ဘီလီယံဒေါ်လာတန်100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့ပိုင်းအောင်စိတ်ကြဆေးပြားတွေဟာမြန်မာနိုင်ငံမှာဖမ်းဆီးရမိခဲ့တဲ့မူရင်းစီမှုတွေတွေကတန်ဖိုးအများဆုံးဖမ်းမိတဲ့အမှုကင်းတစ်ခုဖြစ်ခဲ့ပါတယ်။ဒီအမှုကိုရုံချိန်ပေါင်း93ကြိမ်စစ်ဆေးပြီး3နှစ်ကျော်ကြာမှပဲရန်ကုန်မြောက်ပိုင်းခံတရားရုံးဒုတိယခံတရားသူကြီးကပုံရိပ်ကဆွဲချက်တင်လိုက်တာပါ။မြန်ကုန်ပြည်နယ်ကလေတမြဝန်းဒေသဖွံ့ဖြိုးရေးကုမ္ပဏီဒါရိုက်တာမင်းဦးခိုင်နဲ့ပေါင်းပါ10ယောက်ကိုမူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါဆိုင်ရာဥပဒေနဲ့အမှုဆွဲဆိုလိုက်တာဖြစ်ပါတယ်။အမှုနဲ့ပတ်သက်လို့တရားလိုပြတ်သက်တဲ့48ယောက်ကိုစစ်ဆေးခဲ့ပါတယ်။20ဦးတရားလိုဘက်ကပယ်ခဲ့တဲ့အကြောင်းဆွဲချက်တင်ခံရသူတွေဘက်ကသူတို့မှအပြစ်မရှိကြောင်းတရားခွင်မှာညှင်းဆိုကြတယ်လို့ဒီနေ့ထုတ် Daily 11 Journal မှာရေးပါတယ်။မြန်မာနိုင်ငံမှာချက်ငွေ300ချီတန်ဖိုးရှိတဲ့မူရစေဝါတွေအများအပြားဖမ်းဆီးမိတဲ့အကြောင်းသတင်းတွေမကြာခဏထွက်ပေါ်လေရှိပါတယ်။အမှုတွေကိုစစ်ဆေးတာရေးယူတာတွေမှာကြံ့ကြာတာတွေရှိနေတဲ့အတွက်ထိရောက်ဂိုင်းတွေနိုင်ခြင်းမရှိဘူးဆိုပြီးရှာကုန်မျိုးကတရားလွှတ်တော်ရှိနေရောဘတ်ဆောင်းက VOE ကိုပြောပါ
တရားဥပဒေကလည်းအမှုတွေကလည်းများတယ်ဗျတရားသူကြီးတွေကလည်းမနိုင်ဘူးဗျနော်နောက်ပြီးတော့ဒါမျိုးဆိုတာကအထူးတရားဥပဒေဖွဲ့ပြီးတော့စစ်ဆေးရမယ်အစားမစစ်ဆေးတဲ့အခါကျတော့ကြံ့ကြာမှုတွေဖြစ်လာတာပဲနော်နောက်တစ်ချက်ကကျွန်တော်တို့ကပြောချင်တာကဒီနိုင်ငံရေးအမှုတွေနဲ့ပတ်သက်တော့အစ်သိန်းဘိုးချင်းတောင်ဝင်းအတွင်းမှာရှိတဲ့တရားရုံးတွေမှာနေ့စဉ်ရက်သက်ဖြစ်နေအခုအဲ့ဒါမျိုးတော့အမှုတွေကြတော့အဲ့ဒီလိုနေ့စဉ်ရက်သက်ဖြစ်တင်ပါပြီမလို့မသိကြတဲ့အခါကျတော့ကြံ့ကြာမှုတွေကတစ်ခုပြီးတစ်ခုဖြစ်နေတာအဲ့ဒါပဲ
ဒါအပြင်မူရစေဝါမှုတွေကိုစစ်ဆေးရမှာစစ်ဆေးတဲ့တရားသူကြီးတွေရဲ့လုံခြုံရေးကိုအာမခံချက်ပေးနိုင်မှုလိုတယ်လို့လည်းသူကပြောပါတယ်
တရားသူကြီးတွေအနေနဲ့ကလည်းဟိုသူတို့ရဲ့အတွက်လုံခြုံမှုကိုပေးနေတယ်ပေါ့နော်ဥမာအမှုအစီအစီရတဲ့တရားသူကြီးရဲ့တွားရည်လာရင်မှလုံခြုံမှုဖြစ်စေနိုင်တဲ့အားတွေကိုနိုင်ငံတော်ကဖြည့်ဆည်းပံ့ပိုးပေးဖို့လိုတယ်။ဘာလို့လဲဆိုရင်အခုကဟိုတရားသူကြီးတွေကိုလည်းပြန်ပြီးတော့ပြန်တက်တူပြုမဲ့အနေအထားတွေကိုကျွန်တော်တို့ကြားသိနေရတယ်။ဒါကြောင့်မလို့နောက်ပြီးအထူးရုံးတွေဖွဲ့ပါအင်မတန်ကြီးမားတဲ့အမှုကြီးတွေဆိုရင်တင်းစိန်တောင်ထဲမှာကိုအဆောင်တွေအများကြီးရှိတယ်ရုံးလုံးလို့ရတယ်အဲ့ညမှာထုတ်ပါမယ်မဟုတ်ရင်တင်းစိန်တောင်ကနေပြီးတော့အပြင်ကိုရုံးထွက်ရတဲ့အခါမှာတော့တော်တော်လေးကိုအချိန်ကျညာမှုတွေရှိတယ
်အခုစွဲချက်တွေမို့မိတ်ချခံလဲရတဲ့မူရစေဝါမှုဟာမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဖမ်းဆီးရမိခဲ့တဲ့မူရစေဝါမှုတွေတွေကတခုဖြစ်ပါတယ်2016ခုနှစ်ကလည်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတို့မြို့နယ်ထောက်ကျန်နေမှာပိုင်ရှင်ပဲစိတ်ကြွဈေးပြား3,600ကျော်ကိုရဲတပ်ဖွဲ့ဝင်တွေကရှာဖွေဖမ်းဆီးခဲ့ပူးပါတယ်။ကာလတံဖိုးချက်သိန်းပေါင်း13,000ကျော်တံဖိုးရှိတယ်လို့ခန့်မှန်းတဲ့အကြောင်းထောက်ကျန်ရဲစခန်းကတာဝန်ရှိသူတူက VOE ကိုပြောခဲ့ပူးပါတယ်။ရန်ကုန်တိုင်းဒေသကြီးတွေမကဘဲတိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံတစ်ဝန်းပိုင်ရှင်ပဲမူရစေဝါတွေအများအများဖမ်းဆီးမိနေတာနောက်စာတင်ကြောင်းတွေအတိမူရစေဝါသုံးဆဲမှုတွေတိုးလာနေတဲ့ဆိုတဲ့သတင်းတွေကြောင်းအထူးဆိုရင်လည်းကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ဇူလိုင်လအတွင်းကကြီးပြည်ဆိုင်ရာမူရစေဝါလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတက်ချိန်နေခန်းသားမှာပြောဆိုခဲ့ပါတယ်။ရောင်းဝယ်ဖောက်ကားနေရာတွေအပေါ်မှာမမြင်ကြအောင်လွတ်ပေးထားတဲ့အဂတိလိုက်စားသူတွေကိုအရေးယူဖို့နဲ့ပိုင်ရှင်မဲ့ဆိုတာတွေကိုဒီနေ့ကြက်ကြက်ခိုင်တွေကိုညွှန်ကြားထားပြီးဖြစ်တဲ့ကြောင်းသမ္မတကပြောဆိုခဲ့တာပါ။ဒီလိုမူရစေဝါပြဿနာကြီးထွားလာနေတာတွေကိုသမ္မတကိုယ်တိုင်ပုံပုံလင်းလင်းဝန်ခံပြောဆိုပြီးမဲ့လည်းဒီကိစ္စကိုထိထိရောက်ရောက်ဂိုက်တွယ်ရင်းမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တရားစီရင်ရေးဝန်ထမ်းတွေအတွင်းအချစ်ပြတ်အဂတိလိုက်စားမှုတွေကအဓိကဟန်တာဖြစ်နေတယ်ဆိုပြီးလေလာ30သူတွေကထောက်ပြပြောဆိုကြကြောင်းပါခင်ဗျာ